ကိုလိုဘီယာနိုင်ငံမှာတောနယ်ကြီးတဲ့ပြတ်ကျခဲ့တဲ့လေငယ်ဒဇင်းပေါ်လိုက်ပါသွားတဲ့ကလေး၄ယောက်ကိုတလားကျော်အကြာမှာအသက်ရှင်နေတဲ့ပြန်ပြီးတော့ရှာတွေ့ခဲ့ပါတယ်။လေပြတ်ကျပြီးတဲ့ငါးဘက်အကျော်ကြာမှာနိုင်ငံတောင်ပိုင်းမေဆိုတောကြီးထဲမှာကလေးငယ်မောင်နှမ၄ယောက်ကိုအသက်ရှင်ရဲ့ပြန်တွေ့ခဲ့တာလို့ကိုလိုဘီယာသမ္မတဂူစတာဗိုပေထရိုကမနေ့ကဝမ်းသာစွာနဲ့ပြောကြားခဲ့ပါတယ်ဒီကလေးတွေနဲ့အတူလေးငယ်ပေါ်မှာလိုက်ပါခဲ့တဲ့မိခင်နဲ့နောက်လူကြီးတူနဲ့လေမှုတို့ကတော့သိဆုံးခဲ့ပြီးသူတို့ရဲ့အလောင်းတွေကိုပြကြခဲ့တဲ့လေထဲမှာရှာတွေ့ခဲ့ပေမဲ့ဒီကလေးတွေကတော့ဒီကလေးတွေကတော့ရက်တွေနဲ့ချီပြီးတော့ပျောက်နေခဲ့တာပါရက်ပေါင်း40ကြာပြီးမှအသက်12လသား12လသားရှိသေးတဲ့ကလေးငယ်နဲ့အတူအသက်၄နှစ်၉နှစ်နဲ့73နှစ်အရွယ်မောင်နှမ၄ယောက်တို့ကိုမယုံနိုင်စရာအသက်ရှင်တွေကပြန်တွေ့ခဲ့တာဖြစ်ပါတယ်ဒါနဲ့တိုင်းသားတွေဖြစ်တဲ့ဒီကလေး၄ယောက်ကိုကိုလံမီယာနိုင်ငံစကက်တာနဲ့ဂွာဗီယာရာပြည်နယ်ကြားမှာရှိတဲ့ဒီလေရင်ပြတ်ကျတဲ့နေရာအနီးမှာပဲကိုလံမီယာစစ်တပ်ကတွေ့ရှိခဲ့တာဖြစ်ပါတယ်ဒီကလေးတွေကိုခြံရံရိုက်ထားတဲ့စစ်သားတွေရဲ့တပ်ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နေပါတယ်ကိုလံမီယာသမ္မတပက်ထရိုကလည်းတောနယ်ကြီးထဲမှာပျောက်သွားတဲ့ကလေးလေးကိုကုလိုအသက်ရှင်ရပြန်တွေ့နိုင်တဲ့အတွက်တိုင်းပြည်လုံးအတွက်ဝမ်းမြောက်ဖွယ်ရာကောင်းလာတယ်ဆိုပြီးတော့တွေ့တာကနေပြောပါတယ်မောင်နှမ၄ယောက်လူမကွဲပဲအတူရှင်းတောင်ရုံးကန်ခဲ့တဲ့ကလေးတွေဟာအင်အားအချိနဲ့နေတာမို့ဆရာဝန်နဲ့အရင်ပြထားတဲ့အကြောင်းလဲသမ္မတပက်ထရိုကမနေ့ကသတင်းတော့တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ